ရခိုင်ဒေသကလူအခွင့်ရေးချိုးဖောက်မှုတွေကိုမြန်မာဒုသမ္မတဦးဆောင်တဲ့စုံစမ်းရေးကော်မရှင်ကစုံစမ်းစစ်ဆေးနေတဲ့အပေါ်အယုံကြည်မရှိကြောင်းနဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်ဆန့်ကျင်တဲ့ဗက်လိုင်းမှုတွေရှိနေတယ်လို့ HRW လူအခွင့်ရေးဆောင်ကြီးအဖွဲ့ကပြောပါတယ်။မြန်မာအစိုးရကတော့ရခိုင်ဒေသမှာလူအခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတာကိုလက်ခံထားပြီးချိုးဖောက်သူတွေကိုအရေးယူပြစ်ပေးနိုင်ဖို့စုံစမ်းနေစေမှုကုလသမဂ္ဂလူအခွင့်ရေးကောင်စီရဲ့အချက်လက်ရှာဖွေရေးနိုင်ငံကအဖွဲ့အစည်းစေလွတ်ဖို့ဆိုတဲ့အဆုံးဖြတ်ချက်ဟာတရားမျှတမှုမရှိဘူးလို့နိုင်ငံတော်သမ္မတရုံးကတုံ့ပြန်ပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါရခိုင်ပြည်နယ်ကမွတ်စလင်တွေပေါ်လူအခွင့်အရေးချိုးဖောက်မှုကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေတယ်ဆိုတဲ့စုစွဲချက်အတွက်နိုင်ငံကစုံစမ်းရေးအဖွဲ့အစည်းလွတ်ဖို့ကုလသမဂ္ဂရဲ့လူအခွင့်အရေးကောင်စီကမတ်လ24ရက်တောက်ကြနေ့ကဆုံးဖြတ်လိုက်တာပါမြန်မာအစိုးရကတော့ဒီဆုံးဖြတ်ချက်ကိုလက်မခံသလိုနိုင်ငံကစုံစမ်းရေးအဖွဲ့ကိုလာခွင့်ပြုနိုင်မှာမဟုတ်ဘူးလို့တုံ့ပြန်ပြောဆိုထားပါတယ်ရခိုင်အရေးနဲ့ပတ်သက်လို့ဒုသမနာဦးမြင့်စွေဦးဆောင်တဲ့စုံစမ်းရေးကော်မရှင်ကအခုနောက်ဆုံးဘင်္ဂလားဒေ့ရှ်နိုင်ငံနေစပ်တီသွားပြီးစုံစမ်းစစ်ဆေးနေတာကြောင့်လာမယ့်ဩဂုတ်လမှာထုတ်ပြန်မှုရှိတဲ့စီရင်ခံစားပါအချက်လက်တွေကိုစောင့်ပြီးမှလူအခွင့်ရေးကောင်စီကဆုံးဖြတ်ချက်ချတဲ့လို့မြန်မာသမ္မတရုံးပြောခွင့်ရသူဦးစော်ထီကပြောပါတယ်
။အခုကတော့စုံစမ်းစစ်ဆေးမှုမလုပ်ဘူးလို့လည်းမငြင်းဘူး။ Human Rights Violation တွေလုံးဝမရှိပါဘူးလို့လည်းငြင်းဆိုနေတာမဟုတ်ဘူး။လက်တွေ့မှာဘလို့ဖြစ်လဲဘလို့ဒီပေါင်းပတ်သက်လဲဆိုတော့တိတိကျကျပြောင်းသူတို့ကကော်မရှင်ပြန်လာပြီးပေါ်တာကိုရင်းနေရာမှာပြန်ရောက်တယ်။ဆိုတော့ကျွန်တော်တို့သက်ဆိုင်ရာနိုင်ငံအစိုးရနဲ့ဖွဲ့စည်းထားတဲ့ကော်မရှင်ရဲ့ဆောင်ရွက်ချက်တွေကမပြီးသေးပါဘူး။ဒီကော်မရှင်ရဲ့ဆောင်ရွက်ချက်အစီအစဉ်ကထပ်ပေါ်လာတဲ့အချိန်ကြီးစောင့်ဆိုင်းကြီးကမလုပ်တင်ဘူးလားဒါမေးပြရှိပါတယ်။ဒါကနိုင်ငံကလုံထုံးလို့ပြီး international practice ဖြစ်ပါတယ်။
ဒါပေမဲ့မြန်မာဒုသမနာဦးဆောင်တဲ့စုံစမ်းရေးကော်မရှင်အပေါ်အယုံအကြည်မရှိကြောင်းနဲ့သူတို့တွေဟာရိုဟင်ဂျာမွတ်စလင်တွေအပေါ်ဆန့်ကျင်တဲ့ဗန်လိုက်မှုတွေရှိနေတယ်လို့ HRW လူအခွင့်ရေးအဖွဲ့ကပြောခွင့်ရပုဂ္ဂိုလ် Brett Adams ကစွပ်စွဲဝေဖန်လိုက်ပါတယ
် So I don't trust that. I think that's not a serious suggestion. They are not independent. They've shown anti-Rohingya bias.
ကျွန်တော်အနေနဲ့ကတော့သူတို့ပေါ်အယုံအကြည်မရှိပါဘူး။သူတို့တုံ့ပြန်ချက်တွေဟာအလေးနဲ့ထားပြီးပြောဆိုနေတာမျိုးလို့မမြင်ပါဘူး။ဒုသမရဦးဆောင်တဲ့စုံစမ်းရေးကော်မရှင်ဟာလွတ်လပ်တဲ့စုံစမ်းမှုမလုပ်နိုင်သလိုသူတို့ဟာရိုဟင်ဂျာမွတ်စလင်တွေပေါ်ဆန့်ကျင်တဲ့ဗက်လိုက်မှုရှိနေတာကိုမြင်ရပါတယ်။လာမယ့်ဩဂတ်လမှာမြန်မာစုံစမ်းရေးကော်မရှင်ကအစီရင်ခံစာထုတ်မယ်ဆိုတာကလည်းဒါအချိန်ဆွဲနည်းတစ်မျိုးသာဖြစ်ပါတယ်။အစီရင်ခံစာတစ်စောင်ထွက်လာဖို့ကုလလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီယောကျွန်တော်တို့ HRW နဲ့ AI လိုအဖွဲ့တွေကအဲ့ဒီလောက်အချိန်မြူခဲ့ဘူးဆိုတာမြင်နိုင်ပါတယ်
။မြန်မာစုံစမ်းရေးကော်မရှင်အဖွဲ့ကိုဒုသမရဦးမြင့်စွေကဦးဆောင်ပြီးသူဟာစေစုရလက်ထက်ခေါင်းဆောင်တူဖြစ်တယ်လို့စစ်ဗိုလ်ချုပ်ဟောင်းတူလည်းဖြစ်ပါတယ်ဒီစုံစမ်းရေးကော်မရှင်အပြင်ပြည်ထရေးနဲ့တက်မတော်ဘက်ကလည်းဒီရခိုင်ကိစ္စကိုစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်ဆိုပေမဲ့ပွင့်လင်းမြင်သားတဲ့အစီရင်ခံစာမတွေ့ခဲ့ရတာကြောင့်မြန်မာအစိုးရကလုပ်နေတဲ့စုံစမ်းရေးကော်မရှင်တွေအပေါ်မှာနိုင်ငံတကာကအယုံကြည်ကင်းမဲ့လာတာဖြစ်လို့လူအခွင့်အရေးကောင်စီကအခုလိုဆုံးဖြတ်ချက်ချလိုက်တာပဲဖြစ်တယ်လို့ Brett Adams ကသုံးသပ်ပါတယ်တကယ်တော့ဒုသမရဦးမြင့်စွေဦးဆောင်တဲ့မြန်မာစုံစမ်းရေးကော်မရှင်ထဲမှာစစ်ဗိုလ်ချုပ်ဟောင်းတွေသာမကပဲကုလသမဂ္ဂမှာအတွေ့အကြုံရှိခဲ့သူတွေတောင်ပါဝင်ဖွဲ့စည်းထားတယ်လို့မြန်မာသမ္မတရုံးကညင်းဆွလိုက်ပြီးလူအခွင့်အရေးကောင်စီရဲ့မဲခွဲဆုံးဖြတ်မှုနောက်ကွယ်မှာနိုင်ငံရေးတွေပါနေတယ်လို့မြန်မာသမ္မတရုံးပြောခွင့်ရဦးစော်ထီကပြောပါတယ
်ဒီသမ္မတကော်မရှင်စစ်တပ်ကလာတဲ့ဗိုလ်ချုပ်ကြီးဟောင်းဖြစ်တဲ့အတွက်မယုံဘူးဟုတ်ပြီအဲ့မှာပါတဲ့အဖွဲ့ရပြောရင်မွတ်စလင်ခရစ်ယာန်ပုဂ္ဂလပါပါတယ်နောက်ကုလသမဂ္ဂတကယ်လူသားချင်းစာနာထောက်ထားမှုဆိုင်ရာတွေမှာလှုပ်လာတဲ့ဒေါက်တာထွန်းမြတ်တို့လို့ဟိုဒုတိယအထွေထွေအတွေ့အကြုံရာသီလှုပ်လာတဲ့လူတွေရှိတယ်။နောက်ကုလသမဂ္ဂမှာ UN College မှာအကြောင်းကြီးကိုလှုပ်လာတဲ့ဒေါက်တာအောင်ဆန်းတို့ပါတယ်။ဆိုလိုတာကကျွန်တော်တို့ကဒါကိုစုံမိတ်ကြီးနေနေတာမဟုတ်ဘူး။ကျွန်တော်တို့ခိုင်မာတဲ့ထောက်ထားတွေရှိတယ်ဆိုရင်တို့အရေးကြီးသွားမှာဆိုတာပြောတာပြီးဖြစ်တယ်။အဲ့တော့ကျွန်တော်တို့ရဲ့ကြည်တွင်းရေးဆောင်ရွက်ချက်တွေကမပြည့်ပြတ်သေးဘူး။သူရဲ့ investigation မပြည့်သေးတဲ့အချိန်မှာဒီလိုမျိုးလုပ်တာတော့ဒီအမှတ်တမ်းကြီးရှိရမှာပေါ့ဒါသည်ဟိုလုံးဝနိုင်ငံရေးပါပ
ါနိုင်ငံကစုံစမ်းရေးအဖွဲ့ဆီလွတ်ဖို့ဆိုတော့လူအခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုမြန်မာအစိုးရကလက်မခံညှင်းပယ်လိုက်ပြီးပူးပေါင်းဆောင်ရွက်မှုလုပ်မှာမဟုတ်ဘူးလို့တုံ့ပြန်ထားတဲ့အတွက်ဒီကိစ္စမှာနိုင်ငံကအဖွဲ့အစည်းတွေကဘာတွေဆက်လုပ်လာနိုင်မလဲဆိုတာကလည်းတွေးစရာဖြစ်လာပါတယ် Brett Adams သုံးသပ်တာကတော့
Well if they do take an official position of non-cooperation then we will see an even stronger
လူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုမြန်မာအစိုးရကပူးပေါင်းဆောင်ရွက်မှုမလုပ်ဘူးဆိုရင်တော့ဒီတဲ့ပြင်းထန်တဲ့အရေးယူဆောင်ရွက်မှုတွေဖြစ်လာနိုင်ပါတယ်ဒီကိစ္စကိုကုလသမဂ္ဂလုံခြုံရေးကောင်စီမှာဆွေးနွေးရတဲ့အထိဖြစ်လာနိုင်ခြေရှိပါတယ် မြန်မာဆိုရာရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကို ICC လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်ခုံရုံးအထိဆွဲတင်လာတာမျိုးတွေဖြစ်လာနိုင်ပါတယ်
။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာအစိုးရကိုအချိန်ပေးခဲ့ပြီးဖြစ်ပေမဲ့မြန်မာအစိုးရကလူ့ခွင့်ရေးကောင်စီညီလာခံမတိုင်ခင်အစီရင်ခံစာကိုတင်သွင်းနိုင်ခဲ့ခြင်းမရှိတာကအခွင့်အရေးကောင်းတစ်ခုကိုလက်လွတ်ဆုံးရှုံးခဲ့ရတယ်လို့ဖြစ်တယ်လို့ HRW အဖွဲ့ကဝေဖန်ပြောဆိုခဲ့ပါတယ်ခင်ဗျာ။